မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်နိုင်ငံသဘောတူညီချက်တွေအရဘင်္ဂလားဒေ့ရှ်ဘက်တင်းရှောင်သွားသူတွေကိုပြန်လည်ခံဖို့စီစဉ်နေကြမှာပဲရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ခြံကိုအခုချိန်ထွက်ပြေးလာနေကြတော့မယ်လို့ဘင်္ဂလားအာဏာပိုင်တွေကပြောပါတယ်အဓိကစာဝန်တွေရေအခက်အခဲဖြစ်လာတာကြောင့်ရေလုံခြုံရေးစိုးရိမ်မှုတွေကြောင့်ဘူးဒီတောင်မောင်တော်ရေတစ်တောင်တွေကလူတွေဟာတောတောင်တွေကိုဖျက်ပြီးရေလန်းတွေကနေအတုပ်လိုက်ပြေးနေကြတော့ပဲလို့ရိုဟင်ဂျာဒုက္ခသည်တွေကပြောပါတယ်အပြည့်အစုံကိုတော့မဆုမကစူးစီးတင်ပြထားပါတယ်ရှင်
ဟုတ်ပါတယ်ရခိုင်မြောက်ပိုင်းချမ်းဖက်တိုက်ခိုက်မှုတွေကြောင့်အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကိုဒုက္ခသည်တွေတိမ့်နေချီထွက်ပြေးတိမ့်ဆောင်သွားခဲ့ကြတာဖြစ်ပါတယ်လာမယ့် January 23ရက်နေ့ကနေစပြီးတော့သူတို့ကိုပြန်လက်ခံမှုနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေစီစဉ်နေကြချိန်မှာပဲအခုသတင်းပတ်အတွင်းမှာကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ခြံကိုအတုပ်လိုက်နက်မြစ်ကိုဖျက်ကျော်ပြီးထွက်ပြေးလာနေကြတော့မယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကပြောပါတယ်ဘာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ခြံကိုအခုလိုထွက်ပြေးနေကြရတာလဲလို့ရခိုင်မြောက်ပိုင်းမောင်းနှုံမြို့ကမြို့တကြီးကျေးရွာသားရိုဟင်ဂျာမွတ်စလင်တူဦးဖြစ်တဲ့ဥလာထွန်းကိုမေးကြည့်တော့သူကအခုလိုဖြေပါတယ်
ဟုတ်တယ်လူတွေကအခုတီးတွတ်သွားနေတာကတော့ကျွန်တော်တင်တဲ့သူတွေမှာလူရဲချက်ကတော့အများကြီးရှိတယ်ဒါပေမဲ့အဲ့ဒီကအဓိကဟာတွေကိုကျွန်တော် highlight လုပ်ပါမယ်ဒီမှာလူတွေကစားဝတ်နေတိအဆင်မပြေဘူးပြနေဘာလို့လဲဆိုတော့လူတွေကအပြင်ထွက်ပြီးတော့အလုံးလေးလို့မရဘူးအဲဘယ်မှာတွားလို့မရတာငန်းလာတော့ရှိနေပြန်ခုဒီအတိုင်းဆိုလူတွေကအငဲတဲနဲ့ကျုံနိုင်တယ်အဲအဲ့အရင်တွေ့ပြနေရတာတိတယ်နောက်တစ်ခုကအဲထလော့ကပဲရတိတော်နဲ့ဂူတိတော်ဘက်မှာအနာပိုင်တွေကပုံစံတစ်ခုမှသူတို့ကလက်မဲ့တုတ်ကိုင်းတယ်အဲ့မှာဘာရေးထားတယ်လဲဆိုတော့နိုင်ငံတော်ရဲ့ဒီစီဥပဒေများနဲ့အညီနေတိုင်းပါမယ်ဆိုပြီးတော့အဲ့ပုံစံမှာရေးထားရှိတယ်လူတွေကလည်းအခုဘယ်လိုပြောမလဲအဲ့ဒီလိုလက်မဲ့ထိုးရတဲ့ဟာတွေကိုဇိုဝေဇိုဝါပြနေတာပေါ့ဒီဟာနဲ့ဘာလို့မလဲဆိုပြီးတော့လေနောက်တစ်ခုက NGC ကိစ္စပေါ့ဒီ NGC မခိုင်ဘာမှသူတို့ကလုပ်ဖို့မဖြစ်ဘူးဒီတော့တပြက်လက်ထော်ထော်လေးကိုပြရသေးပြီတော့တုတ်ပြနေတယ်လူတွေကလည်းမကန့်ရှင်းဘူးပြီးတော့အဲ့အရာတွေနဲ့စူးရင်ပြီးတော့မှလူတွေဒီလိုတွားနေတာပြင်းတယ်
ဘင်္ဂလားဒေ့ရှ်ဘက်ခြံနက်မြစ်ကိုကြော်ပြီးပြေးဖို့မွတ်စလင်ဒုက္ခသည်တချို့ငွေမပေးနိုင်လို့တောင်းတနေကြတာလည်းရှိပါတယ်။ရသေးတောင်ဘူးဒီတောင်နဲ့မောင်းနော်ဘက်ခြံကမွတ်စလင်ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ဘက်ခြံကိုထွက်ပြေးနေကြတဲ့အချိန်ကြုံတွေ့ရတဲ့အခက်အခဲတွေနဲ့ပတ်သက်ပြီးတော့မောင်းနော်ဒေသခံဦးလာထွန်းကလည်းအခုလိုပြောပြပါဗျာ
။သူတို့ဘူးဒီတောင်ဘက်ကနေရသေးတောင်ဘက်ကနေမောင်းနော်ဘက်ကိုလာရတဲ့အခါကျတော့တော်တော်လေးကိုဒုက္ခရောက်တယ်။သူတို့ကတောတောင်တွေကိုပြည့်ပြည့်လာရတာကိုသူတို့ကဒီအတိုင်းဟိုပုံမှန်လည်းတိုက်လာလို့မရဘူး။ဒီအတိုင်းကားလည်းတိုက်မောင်းတော့ဘူးဒီတောင်ကားလည်းတိုက်လာဘူးမဖြစ်ဘူးကျွန်တော်တို့ဝင်ကြလို့ကြတော့အဲ့တော့သူတို့ကဟိုတောတောင်တွေကိုပြည့်ပြည့်လာရတယ်ဒီဘက်ရောက်လာရင်တော့ဘယ်လိုပြောမလဲသူတို့မှပါလာတဲ့သက်ဆန်တွေနဲ့ဟိုဆက်လေပြီးလင်းနေပြီးငှားကြတာပေါ့ငှားပြီးတော့တွားတာပေါ့လူတွေကဘယ်လိုပြောမလဲသူတို့ရဲ့ဘဝတွေလုံခြုံမရှိဘူးဆိုရကန်စားနေရပြီးတော့
ဘင်္ဂလားဒေ့ရှ်ဘက်ခြံကိုထွက်ပြေးလာတဲ့ဒုက္ခသည်တွေဟာအခုချိန်ထိဒုက္ခသည်စခန်းတွေကိုအတုပ်လိုက်ဝင်နေကြတော့ပဲဖြစ်ပြီးသူတို့အတွက်လိုအပ်တဲ့နေထိုင်ရေးဝါတာလဘတ်စားတဲ့အိမ်ဆောက်ပစ္စည်းတွေနဲ့စားနပ်ရိက္ခာတွေထောက်ပံ့ပေးသလိုလိုအပ်တဲ့ကျန်းမာရေးစောင့်ရှောက်မှုစစ်စစ်ချက်တွေကိုလည်းကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကဆောင်ရွက်ပေးနေပါတယ်လို့ဘင်္ဂလားဒေ့ရှ်ကော့ဆက်ဘဇာအနီးဘာလူခါလီဒုက္ခသည်စခန်းတွေကိုမျိုးတန်ကပြောပါတယ
်။ဟုတ်ကဲ့ကိုကကျင်းပြီးတော့ဘင်္ဂလားဒေ့ရှ်ကိုပြပြနေကြလာကြတာလည်းရှိပါတယ်။အဲအဲ့ဒါဘာကြောင့်လို့ဆိုတော့အဲ့မှာတော့ဆိုရင်စိတ်တွေနားပါလေပြီးတော့တို့နေဖို့တက်ကဲပြောပါတယ်တို့မှာလော့ခိုင်လည်းမရှိဘူးဆိုတော့ပြောတဲ့တက်ကလူတွေဒီဘက်ကိုဖိတ်ပြလာကြတာပါတကယ်တော့တကူက NBC အစွဲကတော့ချင်းချောင်းနေရတယ်ချိပါတယ်အဲ့ဒါကြောင့်မလို့တက်ပြလေလာကြတာတော့ချိပါတယ်ပြလာတဲ့လူတွေကဒီဘင်္ဂလားအစွဲကကိုတိလက်ကနေပါတယ်တို့ကိုလက်ကနေတော့ဒီမှာဟိုစကဲမှာနေရှာတာပြတာလေတော့လို့ဆိုအဲ့မှာဒီမှာတော့လွန်ကျဲတော့စိတ်ချပါဒီမှာစစ်တဲကလွန်ကျဲတာဝန်ယူတာရဲဆိုတော့လွန်ကျဲကစိတ်ချလို့ရပါတယ
်အခုချိန်ထိဘင်္ဂလားဒေ့ရှ်နိုင်ငံရောက်ဒုက္ခသည်တွေမှာနေရရင်ပြန်မှုအတွက်စိုးရိမ်မှုတွေကရှိနေတော့မယ်လို့လည်းကိုမျိုးတန်ကဆက်ပြောပါတယ
်ဘင်္ဂလားရဲ့ဆီနယ်ကိုမြန်မာဆီယာတို့ကျုပ်ဆိုတာလဲစာချောတိုက်စီပြင်းမဲ့လို့တော့မချေတော့ပါပဲဘာကြောင့်လဲဆိုတော့ဗာအမေကချေလို့မချေပါဘူးနောက်တော့ကအဲ့မှာသွားပြီးတော့ယာယီစကန်ဆိုတော့အဲ့မှာဆောက်တာတဲ့ယာယီစကန်ကလည်းနေရမျိုးဆိုတော့လိုရဲတော့ကျောင်းနေပါတယ်လူဝဲကရရစကဲမှာမမြင်ချင်ပါဘူးဒါအမကန်ချလဲလူတွေပုံတော်လို့ဆိုလူအဲကင်ဖို့လူဝဲမှာဆက်ဆန်တာမချီဘူးလို့ကျွန်တော်မြင်ပါတယ
်ဒုက္ခသည်တွေအတုပ်လိုက်ပြန်ပြီးတော့လက်ခံမှုဘင်္ဂလားမြန်မာနယ်စပ်မှာတော့ပြန်လဲစီစီလက်ခံရေးစခန်း3ခုဖြစ်တဲ့တောင်မြို့လက်ဝဲငခုရနဲ့လှဖိုးခေါင်ကြားစခန်း3ခုဖွင့်နေပြီးစီစဉ်နေပါတယ်မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေပြန်လာဖို့အစဉ်သင့်ဖြစ်နေပြီလို့ VOE မြန်မာပိုင်းကပြောဆိုထားပါတယ်ရှင်